မကွေးတိုင်းစောမြို့ပေါ်မှာဒေသခံကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးနေအိမ်တွေအပေါ်လက်နက်ကြီးတွေကြားရောက်ခဲ့တဲ့အတွက်လူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နောက်ထပ်တိုက်ပွဲတွေဖြစ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်။စကိုင်းတိုင်းမင်းကင်းမြို့ပေါ်မှာလည်းစစ်တပ်ပြူစောတီကင်းစခန်းကိုကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။မကွေးနယ်စကိုင်းဘက်ကအခြေအနေကိုတော့ကိုငိမ့်ချန်းအေးကပြောပြမှာပါ
။မကွေးတိုင်းစောမြို့ပေါ်မှာစစ်တပ်တပ်ဆွဲထားတဲ့ရောမင်းကြီးဦးဖိုးလိုင်ခမအနီးမှာစက်တင်ဘာ9ရက်ညပိုင်းကကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တာပါ။တညာလုံးနှီးပါတိုက်ပွဲဖြစ်တဲ့နေကြားပြီးနေအိမ်တွေပေါ်လက်နက်ကြီးကြောက်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေဆက်လက်ပြင်းထန်လာမှာကိုစိုးရိမ်ရတဲ့အတွက်မြို့နေဒေသခံတချို့တိတ်ရှောင်နေကြရတယ်လို့စောဒေသခံတူဦးက VOA ကိုပြောပါတယ
်။မြို့ပေါ်သူတို့ဒီစက်ကောင်စီဒီရဲ့အထိုင်ချစခန်းချနေတဲ့အဲဒီဟိုကအနောက်ဘက်ကဥခုလင်ခန့်မှာ။အခုဆုံးမှာတော့တော်တော်များများပြက်ခတ်တန်နေကြရတယ်။ကျွန်တော်တို့ဒီစက်တိုင်းရင်ဟိုနောက်ပိုင်းအချိန်ကြီးရတော့နည်းနည်းပါးပါးနည်းနည်းပါးပါးပဲလက်နေကြည့်တယ်နီးစမာကြီးကြားလောက်အနာကြီးကြားလောက်မိနစ်20ကြားလောက်လက်နေကြည့်တယ်နီးကအဲ့လိုဟာညာလုံးပေါ်လို့အဆင်မပြတ်တဲ့ပြက်ခတ်တယ်။လူတွေကလက်နေကြည့်နေပြက်တယ်လက်နေကြည့်နေပြက်တော့လူမျိုးအင်းကြီးတော်တော်များများထိခဲ့တယ်အကြောင်းလဲဆိုရင်တိုက်ပွဲဖြစ်တယ်ဆိုတော့မြို့ပေါ်လည်းမြို့ပေါ်နေတဲ့မျိုးရဲကြီးတွေသူတွေဆိုတော့မြို့နေပြည်သူတွေကလည်းကြောက်လန့်ဖြစ်ဆိုတော့မြို့တွေကလည်းတချို့တဝက်တည်းကဆက်ပြီးဆောင်ပုံစံမျိုးနဲ့မြို့ထဲမှာနေရတဲ့ဝေနောက်ဆက်တိုက်ပွဲဆက်လက်ပြင်းထန်နေတဲ့အခြေအနေကြီးတွေကြောင့်သူတို့ကတောင်းတနေကြတယ
်တိုက်ပွဲဖြစ်ပြီးနောက်တည့်ရက်စက်တင်ဘာ6ရက်မနေ့ပိုင်းမှာတော့မြို့ပေါ်မှာလူသွားလူလာမရှိဘဲဈေးတွေပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဟာစောမြို့ပေါ်ရဲစခန်းဥဖိုးလိုက်ခမ်းမနဲ့စီဝါရေးပန်စတဲ့နေရာတွေမှာထိုင်ချတက်ဆွဲထားတယ်လို့လေဒေသခံတွေကဆိုပါတယ်တိုက်ပွဲဖြစ်ပွားချိန်မှာစစ်တပ်ဘက်ကလက်နက်ကြီးဖြစ်ခတ်တာကြောင့်နေအိမ်တွေပေါ်ကျရောက်ပြီးအမျိုးသား2ဦးနဲ့အမျိုးသမီး2ဦးစုပေါင်း4ဦးဒဏ်ရာခဲ့ပြီးတဦးကတော့စိုးရိမ်ရတယ်လို့စပေးရှောင်ကူညီနေသူတဦးကအခုလိုပြောပြပါတယ်4ယောက်ရှိတယ
်ရှိတယ်ဒီသူတွေက4ယောက်ပေါ့နော်စစ်တပ်ထက်ကလက်နက်ကြီးနဲ့ထူးတော့အဲအင်ဂိုရိုကျတာပေါ့နော်အင်းနဲ့မှနေနေနဲ့ထိတာပေါ့အစိုးရိမ်ရတယောက်တော့ရှိတယ်ကနေသူတွေကတော့မစိုးရိမ်ရပါဘူးလို့တယောက်ကတော့စိုးရိမ်ရတယ်
ပြီးခဲ့တဲ့ August လထဲမှာလည်းချင်းပြည်နယ်ကံပက်လက်မြို့နယ်မကွေးတိုင်းစောမြို့ကြားကိုစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ခဲ့တဲ့အတွက်ကာကွယ်ရေးတပ်ဖွဲ့တွေနဲ့ရက်ရှည်တိုက်ပွဲတွေဖြစ်ခဲ့ပြီးလေကြောင်းကနေနှစ်ကြိမ်ပစ်ခတ်တဲ့အထိပြင်းထန်ခဲ့ပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဇုံတရားသတင်းထုတ်ပြန်တာမရှိသေးပါဘူးဒီအတောအတွင်းစကိုင်းတိုင်းမင်းကင်းမြို့ပေါ်မှာလည်းစစ်တပ်ထောက်ခံသူတွေတက်ဆွဲထားတဲ့မြို့နယ်လျှက်စစ်ရုံးအနီးကကင်းစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးစက်တင်ဘာ9ရက်ညနေပိုင်းမှာတိုက်ခိုက်ခဲ့ပါသေးတယ်တိုက်ပွဲဖြစ်ပြီးနောက်ရက်စက်တင်ဘာ6ရက်မှာမင်းကင်းမြို့အနီးကနေရာတွေကိုစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတယ်လို့မင်းကင်းပြည်သူ့ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ
်ညနေ4နာရီမထိုးခင်လောက်ကလေးအစဖြစ်တာဗျည9နာရီလောက်ထိအောင်ဖြစ်တာဗျသူတို့အဆောင်ကင်းနေရှိတာဗျအဲ့ကင်းဂိတ်ကိုဝင်ပြီးမှစီးတာဗျမနေ့ပိုင်းလုံးကတော့မြို့ပေါ်ကနေဘိုးဘွားရဲ့ဒါဂုံးကနေပြီးမှလက်နက်ကြီးနဲ့အဲမြို့တစ်ချာနဲ့မြို့နီနာအဆက်တွေလှန်ပြီးမှသူတို့စိတ်မထင်တဲ့မလင်တဲ့နေရာတွေကိုလှန်ပြီးမှပြစ်ခတ်နေတယ်လေ
ဒေသခံကာဝေးတပ်ဖွဲ့တွေဝေရောက်တိုက်ခိုက်တာကြောင့်စစ်တပ်ထောက်ခံတဲ့ပြူစော်တီ6ဦးသေဆုံးခဲ့ပြီးကာပိုင်တနက်နှစ်လက်နဲ့ကြီး200ကျော်အပြင်ဆိုင်ကယ်2စီးနဲ့ဖုံးတချို့လည်းသိမ်းဆည်းရမိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကသတင်းထုတ်ပြန်ပါတယ်ဒီအချက်လက်တွေနဲ့ပတ်သက်လို့ VOA ကတော့တိကျအတိမပြုတ်နိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူးပြီးခဲ့တဲ့ August 28ရက်ကလည်းမင်းကင်းမြို့အနီးကစစ်တပ်ထောက်ခံအားပေးသူအများစုရှိပြီးတက်ဆွဲနေတဲ့ကံကြီးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝေရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲတွေပြင်းထန်ခဲ့ပါသေးတယ်ခင်ဗျာ